ကမ္ဘာ နေရာ အနှံ့ ပရိပခ ဖြစ်နေတဲ့ ဒေသ တွေ က လူမှု အကာအကွယ် မဲ့နေတဲ့ ကလေးငယ် တွေ ဟာ လုပ်ငန်းဝင် တွေ ကို ပို့ပြီးတော့မှ ရောက်လာနေကြပါတယ် နောက် ပြီးတော့ ပရိပခ ဖြစ်ပွားတဲ့ နေရာ တွေ မှာ လည်း ကလေး လူသား ဥယေ က တိုးလာနေပါတယ် သူတို့အတွက် ပညာ သင်ကြားမှု အခွင့်အလမ်းနဲ့ ပို့ပြီးတော့ နည်းလာတယ် လို့ မကြသေးခင်တုန်းက ထုတ်ပြန်တဲ့ အိုင်ယလို အပြည်ပြည် ဆိုင်ရာ အစိုးရခန်းစား တစ်စောင်မှာ ဖော်ပြပါတယ် မြန်မာ နိုင်ငံ မှာ လည်း နိုင်ငံရေး လုံခြုံရေး နဲ့ ကပ်ဘေး အန္တရာယ် တွေ ကြောင့် ကျောင်း တွေ ပိတ် ထားရပြီး ကလေးငယ် တွေ ဟာ လုပ်ငန်းဝင် တွေ ကို ပို့ပြီးတော့မှ ရောက်လာတယ် လို့ အိုင်ယလို မြန်မာ ဌာန
ကိုယ်စားလှယ်ကပြောပါတယ်မြန်မာနိုင်ငံတွင်းဒီကလေးငယ်တွေရဲ့ရေးလာရေးအစီအစဉ်အတွက်အိုင်ယလိုကနေစီစဉ်ဆောင်ရွက်နေမှုဘယ်လောက်ထိထိရောက်နိုင်ပါသလဲရန်ကုန်ကပေးပို့တဲ့သတင်းကိုသားညုံပြောပြပေးပါရှင်နိုင်ငံရေးလုံခြုံရေးနဲ့ကာယကအခြေအနေတွေကြောင့်ကျောင်းတွေပိတ်ထားရပြီးတော့စီးပွားရေးအခက်အခဲတွေကြုံလာတဲ့အတွက်မြန်မာနိုင်ငံတွင်းကကလေးလူသားအခြေအနေကပိုပြီးတော့ဆိုးဝါးလာနေတယ်လို့ ILOမြန်မာထံကိုကူးစည်လေမစ္စတာဒေါင်လင်းဒီကဒီ ILO ရဲ့ပြီးခဲ့တဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်ဒီလိုမျိုးအနေနဲ့ကြုံနေရတဲ့ကလေးငယ်တွေအတွက်စမ်းဆောင်ရည်မြင့်တင်ပေးနိုင်ဖို့နဲ့အချိန်မီစုပေါင်းတုံ့ပြန်ရည်ဆောင်နိုင်ဖို့အရင်ကတည်းကပိုပြီးတော့ရည်ကြီးလာတယ်လို့လည်းပြောထားပါတယ် ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့လက်တွေ့အနေအထားအခြေအနေအရဒီအစီအစဉ်တွေကိုလက်တွေ့ဆောင်ရွက်နိုင်ပါမလားဆိုတာကိုခလေးတငယ်အခွင့်အရေးကာကွယ်ရေးဆောင်ရွက်နေသူတချို့ကတနည်းအားရှိကြပါတယ် ပြည်တွင်းအရပ်ဖက်အဖွဲ့အစည်းတွေမပြောနဲ့အိုင်အယ်အိုနိုင်ငံတကာအဖွဲ့အစည်းတွေတောင်မှပြည်တွင်းလုပ်ငန်းမှာလိုလိုလတ်လုပ်နိုင်ဖို့အခက်အခဲရှိနေတယ်လို့ခလေးအခွင့်အရေးရှိနေဦးနေလင်းအောင်ကဗီဒီယိုကိုပြောပါတယ်
ကိုယ်ကလည်းပြောရတော့မရှိချင်မှတော့ကာကွယ်မှုကတော့ဒီလိုမျိုးကလေးတွေကိုကျွန်တော်စကူးဆင်လာတဲ့ဆိုရင်ဟိုဆေးဆက်တောင်းရတဲ့ဆိုမဲ့ဆေးဆက်တောင်းရလို့ရတယ်ဖွဲ့စည်းကိုယ်ကတကယ်ချက်နေတော့တွေ့ရတယ်သူတို့ကိုယ်တိုင်ကဟိုဒီလိုမျိုးရက်စပွန်ပါလေအရေးဆုံးတဲ့တောင်းရပြဖို့ကိုစူးစမ်းရတာတော့မှသူတို့ကိုယ်တိုင်ကမနေ့ဟိုလှုပ်ရှားနေတာကျွန်တော်တွေ့တယ်ပေါ့နော်ဟိုချက်ချင်း
ုသားကိစ္စတွေနဲ့ပတ်သက်လို့ရှိရင်ထိထိရောက်ရောက်မဆောင်ရွက်နိုင်ဘူးလို့ရန်ကုန်တိုင်းကလေးတငယ်ခွေးရည်များဆိုင်ရာကော်မတီကဦးမြင့်တန်းက VOA ကိုပြောခဲ့ပါတယ်
။အချို့တလီဆိုရင်လာညာညာကမြက်ွက်ပြီးလိုက်တာဖြစ်တယ်။ဘုံမှာအခြေချုပ်ပြီးမှာအန်တာအိတ်ကြီးကိုပဲခွေးပြီးလိုက်တာမျိုးတွေရှိတယ်။အဲဒါကိုအလုံးလာညာညာကလေပါလုတ်ပြီးဖို့ခွေးပြီးလိုက်ပြီးဆိုင်အောင်လမ္မာပလူမှုဖူလုံးကြီးတို့အလာရအလုံယုံနဲ့အလုံသမားစစ်စီဥပဒေစစ်စီတို့ကဝင်ပြီးတော့အဲ့ဒီကလေးတွေကိုဟိုအသက်တိုက်စစ်တာတို့ဒါပုဂ္ဂတပတ်မှန်လေကျွန်တော်တို့အမည်ဆိုတာလေအဲ့လိုမျိုးလုပ်ဖို့ကိုအဆန့်ဖြစ်နေတာများပါတယ
်ပြိပခဖြစ်နေတဲ့နေရာကကလေးတွေဆိုလို့ရှိရင်ပညာသင်နိုင်တဲ့အခွင့်အရေးကပိုနေပြီးတော့အလုံလုံးနိုင်ရချေပိုများတယ်လို့အာရလူကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကထုတ်ခဲ့တဲ့ဒီကလေးလုံသားပပျောက်ရေးပစ္စမအချင်းညီလာခံမှာဖြန့်ချီတဲ့ ILO နဲ့ဒီ UNICEF ရဲ့အချင်းညီလာထဲမှာဆိုရင်2020အစပိုင်းမှာကမ္ဘာကလေးလုံသားဥယျာဉ်ကတန်း160လောက်ရှိတယ်လို့ဆိုပါတယ်ဒါကကလေး10ဦးမှာတူဦးကကလေးလုံသားဖြစ်နေတဲ့သဘောပါကပ်ပီးရောဆရာနာသိမ်းပြီးတဲ့နောက်နိုင်ငံရေးမတည်ငြိမ်မှုကိုပါကြုံရတဲ့မြန်မာနိုင်ငံထဲမှာတော့အခုဂျွန်လအတွင်းမှာအခြေခံပညာဆင့်ကျောင်းတွေပြန်ဖွင့်ခဲ့ပါတယ်ဒီမှာစစ်ကောင်စီကတော့ကျောင်းလာသူကျောင်းလာတက်သူရန်ကုန်တော်များများရှိတယ်လို့ကြေညာနေပေမဲ့နိုင်ငံရေးနဲ့လူကျုံရေးအခြေအနေတွေရကုတ်ကလေးငယ်တွေအတွက်စိုးရိမ်ပူပန်နေကြတဲ့ပြည်ပတွေလည်းရှိကြပါတယ်။အာဏာသိမ်းပြီးတဲ့နောက် CDM အာဏာဖိစိုင်ရေးလုပ်ထားကြတဲ့ဆရာဆရာမတွေကိုအေးမီယူပဲနဲ့ပြန်လက်ခံမယ်လို့စစ်ကောင်စီကလည်းမျက်စင်လိုလိုကြေညာနေပါတယ်။ကျောင်းတွေမှာအထူးသဖြင့်နေကျောင်းတွေမှာဆရာဆရာမမလုံလောက်မှုတွေကြုံရတာကြောင့်ဒေသခံတချို့ကပြောပါတယ်စီပိခါဖြစ်နေတဲ့နေရာတွေအထူးဖြစ်တော့ဒီမြမပြီးအလဲပိုင်းစကိုင်းတိုင်းနဲ့တိုင်းနေမြေတချို့မှာတော့အကြောင်းတွေကိုပုံမှန်မဖွင့်နိုင်ပြပါဘူးခင်ဗျာ